ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာအစီအစဉ်ကိုနာနဲ့6နိုင်မိနစ်30မှ9နိုင်အထိ16မီတာကီလိုဟတ်0653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်0953ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်လို့ဖြစ်ပါတယ်ရှင်တောဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ကျမ်းမာရေးလေးကဖြစ်အစီအစဉ်နာရှင်ပြေShow ta me dein dein so kwe do khanda ko ko na na khom nyasi le sai pain de khu si dai chu yuen bo yan lo ma shi bu
myo lin chin tan tot ta shi mya ko mingla ni ye li phit par si lo nyu khon sa ta lai ba de tot ta shi mya shi cha ma pyo shwin lu paung ni a si sin ma mi ta su ye ni mu ne la chin so re chang ko tin pya pi twa ma phit par de tot ta shi mya shi.လွန်ခဲ့တဲ့နှစ်20ကစပြီးအနောက်နိုင်ငံတွေမှာမိသားစုပျော်ဝဲစားထွက်တာ28ရာခိုင်နှုန်းလျှော့ကြပြီးမိသားစုအထူးတကားပူးပေါင်းဆောင်ရွက်မှုက50ရာခိုင်နှုန်းအထိကျဆင်းလာခဲ့ပါတယ်။မိဘနဲ့သားသမီးဆက်ဆံရေးတွေကလည်းညှို့နေသွားပါတယ်။တုဒ္ဓရှင်များရှင်မိသားစုတွေကလွန်ခဲ့တဲ့နှစ်တွေလောက်အထူးတကားစားသောက်မှုမရှိကြောင်းတွေ့ရှိချက်အရသိရှိရပါတယ်။လွန်ခဲ့တဲ့နှစ်30အတွင်းမိသားစုအတူစားတောက်တာ33ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။သုဒ္ဓရှင်များရှင်မိသားစုထမင်းအတူတူစားတောက်တာကစေကျော်သက်တွေနဲ့ကလေးတွေကိုလူမှုရေးမှာပိုမိုသိရှိစေသလိုကျောင်းစာကိုလေ့ကျင့်မှတ်သားရမှာအမှတ်ပိုကောင်းစေချောင်တွေ့ရှိရပါတယ်။ဒီအချက်ကကျန်းမာပြီးအဟာရရှိတဲ့အစာစားတာနဲ့တူကြောင်းလိလာသူတွေကဖော်ပြထားပါတယ်တောတရှင်များရှင်မီရှိဂန်တက္ကသိုလ်ရဲ့လိလာမှုအရာကလေးတွေဟာသူတို့ရဲ့မိဘတွေနဲ့ထိတွေ့ဆက်သွယ်မှုကညော့နေလာတာကိုတွေ့ရှိရပါတယ်ကလေးတွေဟာသူတို့ကိုဘယ်သူကမှမချစ်ဘူးတန်ဖိုးမထားဘူးဆိုပြီးတော့ခံစားနေကြပါတယ်ကလေးတယောက်အင်းနဲ့ဘယ်လိုပြောသလဲဆိုရင်ဒီအိမ်မှာမိဘရှိရလားဆိုပြီးတော့မိကွန်မိပါတယ်တောတရှင်များရှင်ယနေ့ကလေးတွေဟာ TV ကိုတနေ့ခုနှစ်နာရီကြည့်ကြပါတယ် TV ကြည့်ချိန်မှာအဖေနဲ့တွေ့ဖို့5မိနစ်အမေနဲ့စကားပြောဖို့အချိန်ကို25မိနစ်သာတုံးကြပါတယ်ဆေကျော်တဲ့ကလေးတွေဟာ TV ကြည့်တဲ့အပြင်ဗီဒီယိုဂိမ်းဆော်တာဆဲလ်ဖုန်းနဲ့အင်တာနက်တွေကိုမယုံနိုင်လောက်အောင်သုံးဆွဲသူအရေအတွက်များတာကိုတွေ့ရပါတယ်။ရှေးစကပုံတစ်ခုအတိုင်းအချိန်ဖြုံးသူဒီဘဝကိုဖြုံးသည်ဆိုတဲ့အတိုင်းဖြစ်နေပါတယ်။ဒေါက်တာရှင်များရှင်ဘဝရဲ့အမြင်တစ်ခုကအခြားအမြင်တစ်ခုနဲ့ဆက်ဆက်နေပြီးရလကတန်မိုးရှိတဲ့နေထိုင်ဆက်သွယ်မှုပဲဖြစ်ပါတယ်။တခါတလေကျမ်းမာတဲ့အသက်တာနေထိုင်မှုတစ်ခုကိုပြုလုပ်လိုက်ရင်ကျန်းမာရေးကောင်းလာမယ်လို့ထင်မှတ်ကြပါတယ်။သုဒ္ဓရှင်များရှင်ကျမတို့အနည်းနဲ့ကျန်းမာတဲ့အစားအစာမျှတတဲ့လေ့ကျင့်ခန်းတနည်းမှာရေ6ခွက်ကနေ8ခွက်အထိတောက်တာနေအောင်ချီနဲ့လက်ဆက်တဲ့လေကိုနေ့စဉ်ရရှိတာမျောလင့်ချက်ရှိတဲ့အသက်တာမျိုးတည်ဆောက်တာချစ်ချင်းမြတ်တာပြသတာမျက်နှိုးတန်ဖိုးထားတာပျော်ရွှင်စွာနေထိုင်တာမိသားစုနဲ့မိတ်ဆွေကိုအပြုသဘောဆောင်တာစတာတွေကိုပေါင်းစုလိုက်မယ်ဆိုရင်အံ့ဩဖွယ်ကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်လာပါလိမ့်မယ်။တောတရှင်များရှင်ရှည်သောအသက်တာနဲ့ပုံမပြောရွှင်တဲ့ဘဝကျန်းမာရေးပြဿနာနဲ့ရာစတဲ့အကျိုးကျေးဇူးတွေကိုခံစားရကြပါလိမ့်မယ်။ တော်တာရှင်များအားလုံးမိသားစုချစ်ခင်ရင်းနှီးတဲ့ဘဝကိုရယူလျက်ကျမ်းမာတုခအဖျားများကိုခံစားရရှိကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရတမဆရာဦးတိမ်မောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်တာရှင်ဓမ္မမိတ်ဆေပေါင်းတော်မင်္ဂလာပါ။ချစ်တော်တာရှင်များအားလုံးပေါ်မှာဘုရားသခင်ကြွယ်ဝမြတ်ပြတ်စွာကောင်းချီးတော်လောင်းချပေးပါစေ။ချစ်တတ်မိတ်ဆေပေါင်းတို့ယနေ့မှာတို့ချင်းကြားနာရမယ့်သတင်းစကားကတော့ကောင်းကင်တမန်ကဘယ်သူတွေလဲ။ကောင်းကင်တမန်ကဘယ်သူတွေလဲ။ကောင်းကင်တမန်ဆိုတာလူသားတွေကိုကူညီမဆတဲ့အစေခံနိုင်ဝိညာဉ်ပဲဖြစ်ပါတယ်။အစေခံနိုင်ဝိညာဉ်များကလူသားကိုယ်စားလှယ်ကနေတဆင့်အတန်ထွက်စေပြီးတော့ဘုရားသခင်ရဲ့ဘုန်းတော်နဲ့ကရုဏာတရားကိုကြွေးကြော်ဟောပြောတာပဲဖြစ်ပါတယ်။ဥပမာသမားချမ်းသာထဲမှာဖော်ပြထားတာကဗျာဒိတ်ကြံခိုင်း1ပိုင်းငယ်1ကနေ3မှာကာလမကြာမြင့်မီဖြစ်ရမည့်အမှုရာကိုယေရှုခရစ်သည်မိမိအစေခံကြုံတို့အားပြစေခြင်းကဘုရားသခင်အပေးတော်မူသောထိုသခင်ဤဗျာဒိတ်တော်ကိုဆိုပြီးအံထိုသခင်သည်မိမိကောင်းကင်တမန်ကိုစေလွှတ်၍မိမိအစေခံကျွန်ယောဟန်အားဗျာဒိတ်တော်အရေးကိုပြတော်မူ၏ယောဟန်သည်လည်းဘုရားသခင်၏နှုတ်ကပတ်တော်နှင့်ယေရှုခရစ်၏တည့်တေခံတော်မူချက်ကိုမြင်သမျှအတိုင်းတည့်တေခံ၏ကာလအချိန်ရောက်လို့နည်းပြီဖြစ်၍ဤအနာဂတ်ကျမ်းစကားကိုကြည့်ရှုဖတ်ရနားထောင်၍ရည်ထားသမျှတို့ကိုစောက်ရှောက်တော်သူတို့သည်မင်္ဂလာရှိကြ၏အနာဂတ်တိကျမ်းစကားကိုကြည့်ရှုဖတ်ရနားထောင်ပြီးတော့ရည်သမျှတို့ကိုစောက်ရှောက်မယ်ဆိုရင်အသင်းဝင်သူများကိုပေးထားတဲ့ဂရုတော်ပြည့်စုံမယ်ဆိုတဲ့အကြောင်းမြင်တွေ့ရပါလိမ့်မယ်မိတ်ဆွေတမန်တော်ဝိထုခန်းကြီး1ပိုင်းငယ်8ကိုဆက်ကြည့်တဲ့အခါမှာသင်တို့အပေါ်သို့တန်ရှင်းသောဝိညာဉ်တော်ဆင်းသက်သောအခါသင်တို့သည်တကိုးကိုခံရ၍ ယေရုရှလင်မြို့မှာစသောယူဒပြည်ရှမာရိပြည်မြေကြီးစွန်းတိုင်အောင်ငါဤသက်သည်ဖြစ်ကြလိမ့်မည်ဟုမိန့်တော်မူ၏။အစေခံနံဝိညာဉ်များနဲ့အတူလက်တွဲပါကခရစ်တော်အတွက်သက်သည်ခံကောင်းတွေဖြစ်လာပါလိမ့်မယ်မိတ်ဆွေ။ဗျာဒိတ်ကျမ်းခန်းကြီး14နဲ့ပတ်သက်တဲ့အရေးကြီးတဲ့အဓိကအကြောင်းအရာ7ချက်ရှိပါတယ်။အဲ့ဒါတွေကတော့နံပါတ်1တစ်ချက်ကတော့သာဝရဧဝံဂေလိသတင်းစကောင်းကိုကောင်းကင်တမန်များကကူညီပံ့ပိုးပေးပြီးတာဝန်ပေးအပ်ခြင်းခံရတဲ့အသင်းဝင်တပည့်တော်များကဟောပြောတာပဲဖြစ်ပါတယ်။ဥပမာအားဖြင့်တပည့်တော်တဦးကိုကောင်းကင်တမန်ကကူညီခဲ့တဲ့တသက်တက္ကရာရှိပါတယ်။အဲ့ဒါကတော့တပည့်တော်ဖြစ်တဲ့ဖိလိပ္ပုနဲ့အသရောပိအမတ်တွေ့ဆုံပုံကိုသတိရပါသလား။သူတို့နောက်ဦးတွေ့ဆုံဖို့ရန်အတွက်တွေ့ပြဖို့ရန်အတွက်ဘယ်နံဝိညာဉ်ကစွမ်းဆောင်ပေးခဲ့တာလဲ။ဒါကြောင့်ဧဝံဂေလိသတင်းစကားကိုကောင်းကင်တမန်များကကူညီပေးကြပြီးတော့တပည့်တော်များကကြွေးကြော်ဟောပြောခြင်းပဲဖြစ်ပါတယ်။ဒုတိယအချက်ကတော့ဧဝံဂေလိသတင်းစကားရဲ့ငုံမူလအရင်းကလူရဲ့အတွေးခေါ်ယူဆချက်မဟုတ်ဘဲနဲ့ကောင်းကင်ကလာတဲ့သတင်းစကားပဲဖြစ်ပါတယ်။ခရစ်တော်ဟာဘဟုဖြစ်ပြီးတော့ခရစ်တော်ကပြဋ္ဌာန်းထားတဲ့မဟာဗျူဟာနိဗ္ဗာန်ပဲဖြစ်ပါတယ်။စာရန်ရဲ့တကောကပင်လယ်တွင်းနဲ့နဂါမွေဆိုကလာတာဖြစ်ပါတယ်။ဧဝံဂေလိသတင်းစကားကတော့ဖယားသခင်ထာမလာပြီးတော့ကောင်းကင်တမန်ကယူဆောင်လာခြင်းပဲဖြစ်ပါတယ်။ဧဝံဂေလိသတင်းစကားဆိုတာလူသားတွေရဲ့ယဉ်တွင်းကဖြစ်ပေါ်လာတာမဟုတ်ဘဲနဲ့ပြင်ပမှာကောင်းကင်တမန်၃ပါးကယူဆောင်လာတာပဲဖြစ်ပါတယ်မိတ်ဆွေ။မကောင်းတဲ့သတင်းစကားမိဆာအယူဝါဒဆိုတာကတော့နတ်ဆိုးရဲ့ခတွင်းစိုးညစ်တဲ့ဝိညာဉ်၃ပါးကနေလာတာပဲဖြစ်ပါတယ်။နံပါတ်3ချက်ကတော့လူသားတိုင်းကြားနိုင်လောက်အောင်ကြဲလောင်စွာကြွေးကြော်ရမယ်လူသားတိုင်းကြားရအောင်ကြွေးကြော်ရမယ်တဲ့နေရာတိုင်းမှာအတန်ရောက်ရမယ်လို့ဆိုလိုတာဖြစ်ပါတယ်နံပါတ်4ချက်ကတော့ကောင်းကင်တမန်ကပြန်တန်းနေတယ်ရနာနေတာမရှိဘူးဆိုတာကတော့ကောင်းကင်တမန်ပြန်တန်းတဲ့အမြန်နှုံးနဲ့ကျွန်တော်ဟောရမယ်တဲ့ကောင်းကင်တမန်တပားရဲ့လင်မြန်တဲ့နှုံးကကျမ်းစာထဲမှာဆိုရှင်ရေတိကျေလခန်းကြီးတိပိုင်းငယ်73 14ကိုကြည့်တဲ့အခါမှာထိုတရဝါတို့ရဲ့အစင်းရောင်သည်တောက်သောမိခဲအယောင်မိခွက်အယောင်နှင့်တူ၏မိသည်တောင်းလျက်တရဝါတို့တွင်အနှံ့အပြားလှဲ့လေ၍မိထဲကလျက်စစ်ပြက်လေ၏တရဝါတို့သည်လည်းလျက်စစ်ຫນွယ်ခဲ့သို့အယောင်တောက်၍ပြေးလျက်ပြန်လာလျက်ရှိကြ၏လျက်စီလက်တို့လင်မြန်တဲ့နှုံးနဲ့ကျွန်တော်ကဟောရမယ့်အစားယနေ့မှဆိုရှင်လိတ်သွားတဲ့နှုံးနဲ့ကျွန်တော်တို့ကဟောနေကြတယ်ကျွန်တော်တို့ကိုဘုရားသခင်ကအသုံးပြုလို့တယ်ကျွန်တော်တို့ကလုံးလုံးအသုံးခံခွင့်မပေးတဲ့အတွက်ကြောင့်လိတ်သွားတဲ့အမြန်နှုံးနဲ့ကျွန်တော်သွားနေကြတာပဲဖြစ်ပါတယ်ဘုရားသခင်ကတော့ကောင်းကင်တမန်တွေပြန်တန်းတဲ့အမြန်နှုံးနဲ့လျက်စီလက်တကယ်တို့ကျွန်တော်တို့ရဲ့ဘုရားရဲ့တရားစကားကိုကြွေးကြော်ဖို့ဖြစ်ပါတယ်နံပါတ်5ချက်ကတော့ဘာသာစကားအသီးသီးပြောသောလူမျိုးနွယ်ခတ်သိမ်းတို့ထံသတင်းဆောင်ရမယ်တဲ့။ငါအမျိုးကိုပဲငါဟောမယ်ဆိုတဲ့သဘောတရားမဖြစ်စေရပါဘူး။ဘုရားသခင်ကလူမျိုးနွယ်ခတ်သိမ်းလို့ပြောတဲ့အတွက်ကြောင့်လူအပေါင်းတို့ဒီကိုသူ့ရဲ့သတင်းစကားကိုကျွန်တော်တို့ကပြောရမယ်ဟောရမယ်တည်တည်ခံရမှာဖြစ်တယ်။ဒါကြောင့်ရှမသက်ခရစ်ကြီး24ပိုင်းငယ်14မှာလူအမျိုးအပေါင်းတို့အားတည်တည်ဖြစ်မိအကြောင်းနိုင်ငံတော်နဲ့ရှင်သောအင်းဂရီတရားကိုလောကီနိုင်ငံအရရရှိသမျှတို့၌ဟောရလိမ့်မည်။တို့ပြီးမှအဆုံးသည်ဖြစ်လက်တန်းဆိုပြီးတော့ဖော်ပြထားတယ်။ဒါကြောင့်ကောင်းကင်တမန်၃ပါးရဲ့သတင်းစကားရဲ့ရည်မှန်းချက်ကတော့မိခံနိုင်တဲ့ရွှေစင်ကဲ့သို့သောစရိတပိုင်ရှင်နိုင်ငံသားဥယျာဉ်များတစ်ထက်များဖို့ရန်အတွက်ရည်ရွယ်ထားတာပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့။သာဝရအင်္ဂလိတရားကိုဟောပြောနေတဲ့ကောင်းကင်တမန်၃ပါးအဖွဲ့ရှိသလိုပဲမိဆာအယူဝါဒကိုဟောပြောနေတဲ့ညင်ညူးတဲ့ဝိညာဉ်၃ပါးအဖွဲတစ်ဖွဲလည်းရှိနေတယ်ဆိုတာကိုကျွန်တော်သတိထားဖို့ရည်ကြီးပါတယ်။ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး16ပိုင်းငယ်73 74ကိုကြည့်တဲ့အခါမှာထွဲခါနဂါးဤခတ်တွင်းတဲ့ကလည်းကောင်းတားရဲ့ဤခရင်တဲ့ကလည်းကောင်းမိဆာပရောဖက်ဤခတ်တွင်းတဲ့ကလည်းကောင်းတားကောင်ကဲ့သို့ညင်ညူးသောဝိညာဉ်၃ပါးထွက်သည်ကိုငါမြင်၏။နမိန်ကနာတို့ကိုပြသောနတ်ဆိုဤဝိညာဉ်ဖြစ်သည်ဆိုပြီးတော့ဖော်ပြထားတာတွေ့ရမယ်။ဒါကြောင့်အဲ့ဒီထိုဝိညာဉ်တော်သည်လောကီတနိုင်ငံလုံးတွင်ရှိသောဘယင်တို့ထံသို့ထွက်သွား၍ အနန္တတကုန်းနဲ့ပြည့်စုံတော်မူသောဘုရားသခင်ဤနေခြင်း၌စစ်တိုက်ခြင်းအလို့ငါစုဝေးကြ၏ဆိုပြီးတော့တမန်ချမ်းသာကဖော်ပြတာတယ်။ဒါကြောင့်နတ်ဆိုးရဲ့ဝိညာဉ်မိစ္ဆာရဲ့ဝိညာဉ်တွေလည်းပဲရှိတယ်ဆိုတာကိုသတိထားနိုင်ဖို့ရန်အတွက်တမန်ချမ်းသာကအတိအလင်းဖော်ပြပေးထားပါတယ်။ဒါကြောင့်သတင်းစကားကိုတည်ဆောင်နေတဲ့အစီခံနံဝိညာဉ်၃ပါးအဖွဲ့နှစ်ဖွဲ့ရှိတယ်ဆိုတာကိုသတိထားရမယ်။မြေတိဩဝါဒတုံတင်ချက်တွေကကျွန်တော်တို့ကိုရစ်ပတ်နှောင်ဖွဲ့နေတာလေဆိုတာကိုစမ်းစစ်ကြည့်ပါ။စမ်းစစ်ကြပါမိတ်ဆွေပေါင်းတို့။ဘယ်လိုသတင်းစကားမျိုးကိုကျွန်တော်တို့ရဲ့နာတဲ့ဝင်ခွင့်ပေးနေတာလေ။ဘယ်အရာကိုကျွန်တော်တို့ကြည့်နေတာလဲ။ကြည့်နေတဲ့အရာမြင်နေတဲ့အရာအပြင်ကျွန်တော်တို့ရဲ့စိတ်သဘောထားဖြစ်ပေါ်လာစေပါတယ်။လူရဲ့ခန္ဓာကိုယ်ဟာစားတဲ့အစာအပြင်တိဆောက်ထားတယ်လို့ကျွန်တော်တို့ရဲ့စိတ်ဝိညာဉ်ဆိုတာလေမိမိကြည့်တဲ့နားထောင်တဲ့အရာတွေနဲ့တိဆောက်နေပါတယ်။ဒါကြောင့်ဗျာဒိတ်ကျမ်းအခန်းကြီး၁၉နဲ့အငယ်၁မှာဖလား၇လုံးရှိသောကောင်းကင်တမန်၇ပါးတို့တွင်တပားသည်လာပြီလေငါကိုနှုတ်ဆက်၍လာခဲ့ပါရေအပေါ်မှာထိုင်သောပြည်သားကြီးဤစီရင်ခြင်းအမှုကိုငါပြမည်တဲ့ဗျာဒိတ်ကျမ်းခန်း၁၉ပိုင်းငယ်၅မှာလဲယခုမြင်၍ပြည်သားထိုင်သောရေကအသည်သည်ဘာသာစကားကိုပြောသောလူမျိုးအစုစုဖြစ်တည်းတဲ့လောကီအရာကိုသာချီးချင်းအားဖြင့်ကျွန်တော်ပြည်သားရဲ့စိတ်တော်တတ်ဝင်ခြင်းပဲဖြစ်တယ်ဆိုတာကိုတမန်ကျမ်းစာကဆိုလိုထားတာဖြစ်ပါတယ်မိစ္ဆာအယူဝါဒကိုနားထောင်ခြင်းအပြင်ဖျားသခင်ကိုစန့်ကျင်ပုံကံတဲ့လူအစုအဝေးတဲရောက်ရှိနေခြင်းပဲဖြစ်ပါတယ်။ချစ်တဲ့မိစေပေါင်းတို့ဒါရောဒီနေ့ကျွန်တော်တို့ကောင်းကင်တမန်ဆိုတာနံဝိညာဉ်ဖြစ်တယ်။ဒီနံဝိညာဉ်ကလည်းမှကျွန်တော်တို့နဲ့အတူလာရောက်ပြီးတော့ပူပေါင်းပြီးမှကျွန်တော်ဖျားသခင်ရဲ့တရင်စကားကိုအကောင်းဆုံးကြွေးကြော်ဖို့ဖြစ်တယ်။ဒါဒီနေ့မိစ္ဆာရဲ့ဝိညာဉ်နဲ့ကောင်းကင်ကနေမှလာတဲ့တရင်စကားကောင်းကင်တမန်ရဲ့ဝိညာဉ်နဲ့ကျွန်တော်အားလုံးကဘယ်အရာကိုခွဲခြားပြီးတော့သိနိုင်မလဲ။ဒီတို့ကြောင့်ဒီနေ့ကောင်းကင်တမန်ဆိုတာဘယ်သူတွေလဲအဲ့ဒီကောင်းကင်တမန်ကိုခွဲခွဲခြားခြားကျွန်တော်သိမြင်နိုင်ဖို့ရန်အတွက်ဒီနေ့တော့အချက်၅ချက်အပြင်ပထမဆုံးအနေနဲ့သင်တို့ကိုမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီတို့ကြောင့်ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာကောင်းကင်တမန်၃ပါးရဲ့သတင်းစကားဟာကျွန်တော်အရေးတူပြုရမယ်ကျွန်တော်ဘဝသက်တာတည်ဆောက်ပြီးတော့အရေးတူပြုရမယ်အသက်တာမျိုးနဲ့ကျွန်တော်တည်ဆောက်နိုင်ဖို့ရန်အတွက်ဖြစ်တယ်ဒါကြောင့်ကောင်းကင်တမန်၃ပါးရဲ့သတင်းစကားဟာကျွန်တော်တို့အားလုံးရဲ့အသက်တာကိုအာမခံချက်အပြည့်ဝနဲ့ရှင်သန်နိုင်ဖို့ရန်အတွက်ကြွေးကြော်တဲ့သတင်းစကားဖြစ်ပါတယ်။ဒီသတင်းစကားတွေဟာကျွန်တော်အားလုံးကကြားပြီးတော့လက်ခံပြီးတော့ကျွန်တော်ကတို့ရှင်ဘုရားသခင်ကိုမျက်မှောက်ပြုနိုင်ဖို့ဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေများဒီနေ့ကျွန်တော်အသက်တာမှာတို့ရှင်ဒီသတင်းစကားတွေအပြင်ကျွန်တော်ဘဝသက်တာမှာပုံမပြီးတော့ရှင်သန်လာပြီးတော့ဘုရားသခင်၌မွေ့လျော်တဲ့အသက်တာဘုရားသခင်၌တည်တဲ့အသက်တာဘုရားသခင်ကိုမျက်မှောက်ပြုပြီးတော့ယုံကြည်ကိုးစားတဲ့အသက်တာနဲ့သင်တို့ရဲ့အသက်တာမှာလည်းပဲတကယ်ပဲဆက်လက်ပြီးတော့ရှောက်လန်းနိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပေါ်ဖျားကောင်းကြီးချပေးပါစေ
The
တသားမိမိအားလုံးတို့ကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရယ်ကွယ်ခုချိန်မှာတော့ကောက်ချစ်တော်အနန်းတစ်ချက်ဆိုတဲ့ခေါင်းစဉ်လေးနဲ့ပုံမြင်လေးတစ်ပုဒ်ပြောပြမယ်နော်ကလေးတို့ရေဟိုးရှိရှိတုန်းကယေရှုခရစ်တော်ရဲ့တပည့်တော်တွေထဲမှာယူရာရှကာယုဆိုသူတယောက်ရှိတဲ့ကွယ်ယူရာရှကာယုဟာယေရှုခရစ်တော်ကိုငွေ30နဲ့ယိဘရဟိတ်တွေစီရောင်းစားထားတဲ့ယေရှုခရစ်တော်ကိုဖန်ဆီးဖို့လမ်းပြတဲ့သူလေးဖြစ်တယ်။ဒါကြောင့်ယူရာရှကာယုဟာဒုတ်ဒါကင်ဆောင်လာတဲ့လူအမြောက်အများနဲ့အတူရောက်ရှိလိုလာပါတယ်။အဲ့ဒီလူတွေဟာယိဘရဟိတ်ကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေကဆေးလွတ်လိုက်တဲ့သူတွေဖြစ်တယ်ကွယ်။ကလေးတို့ရေယေရှုခရစ်တော်ကိုယန္တူရဲ့လက်ကိုအံ့နံမဲ့သူယူရာရှကာယုဟာမိမိနဲ့လိုက်ပါလာတဲ့သူတွေကိုငာနမ်းပြီးနှုတ်ဆက်တဲ့သူဟာယေရှုဖြစ်တယ်။သူ့ကိုဖန်ဆီးကြပါလို့အချက်ပေးထားလိုက်တယ်။ကလေးတို့ရေပြီးတော့ယူရာရှကာယုဟာချက်ချင်းပဲယေရှုစီကိုချဉ်ကပ်ပြီးအရှင်ဖျားမင်္ဂလာရှိပါစေတော့လို့ပြောပြီးယေရှုခရစ်တော်ကိုနမ်းတော်တာပေါ့ကွယ်။ဒီခါသခင်ယေရှုကအဆွေတင်ဆောင်ရွက်ဖို့လာတဲ့ကိစ္စကိုအမြန်ဆောင်ရွက်ပါလို့မိန့်တော်မူလိုက်တဲ့ကွယ်။သခင်ယေရှုခရစ်ကကြိုတင်သိထားတဲ့ပုံမဲပေါ့ကွယ်။ဒီအချိန်မှာလူတွေဟာယေရှုခရစ်တော်စီလာပြီးဖန်ဆီးချုပ်ကန်ထားကြတယ်။ဒီအချိန်မှာပဲယေရှုခရစ်တော်နဲ့အတူဓာတ်တလက်ပါလာတဲ့လူတယောက်ဟာဓာတ်ကိုဆွဲထုတ်ပြီးယိဘရဟိမင်းရဲ့ကျွန်းတယောက်ကိုခုတ်လိုက်တဲ့အခါမှာအဲ့ဒီလူဟာနှရွက်ပြတ်သွားတဲ့ကွယ်။သခင်ယေရှုကမြင်တော့ချက်ချင်းပဲခုတ်တဲ့လူကိုသိရဓာကိုတိမ်ထဲပြန်သွင်းမှာဓာကိုကင်ဆယ်တဲ့လူဟာဓာအဖြစ်တည်ကြည်ပြည့်စည်ရလိမ့်မယ်။ငါဟာခမဲတော်စီကနေအကူအညီတောင်းခံရင်ခမဲတော်ဟာတက်ကြီးတစ်ဆက်နှစ်တက်ထဲမှာကများပြားလာတဲ့ကောင်းဝင်တမန်တို့ကိုငါစီကိုဆေလွတ်တော်မူမယ်ဆိုတာကိုသင်တို့မသိကြဘူးလား။ဒါပေမဲ့ငါဒီလိုလုပ်ရင်ကျန်းစာလာတဲ့အတိုင်းဘလို့ဖြစ်တော့မှလဲဆိုပြီးလူတွေကိုမိန်တော်မူလိုက်တဲ့ကွယ်ယေရှုခရစ်တော်ကဆက်ပြီးလူတို့ပြိသက်ကိုတင်းတို့ဟာဓမြဖမ်းသလိုငါကိုဖမ်းချဖို့ဒုတ်တွေဓာတွေနဲ့လာကြသလားငါဟာနေ့စဉ်နေ့တိုင်းဗိမာန်တော်မှာထိုင်ပြီးဟောပြောတုံတင်နေတဲ့အခါတင်းတို့ဟာငါကိုမဖမ်းစီကြဘူးဒါပေမဲ့ဒီအမှုအရာတွေဖြစ်ပြရခြင်းမှာကျန်းစာတော်အတိုင်းအကောင့်ထဲပေါ်လာစီဖို့ဖြစ်တယ်လို့မိန်တော်မူတယ်။ကလေးတို့ရေယူရာရှကာယုဟာသူ့ရဲ့သခင်ယေရှုခရစ်တော်ကိုငွေ30နဲ့ရောင်းစားတာငွေလိုချင်လို့မဟုတ်ဘူးကွယ်။ယေရှုခရစ်တော်ကတကိုးပြတာကိုတွေ့မြင်လို့တဲ့အတွက်ဖြစ်တယ်။ဒါပေမဲ့ယေရှုခရစ်တော်ကနှုတ်ကပတ်တော်ပြည့်စုံဖို့ဘာမှတံပြန်မလုပ်ခဲ့ဘူး။ယန္တူတွေလာဖမ်းလို့တပည့်တော်တယောက်ကရှစ်ပရောဟိတ်ရဲ့လူတူရဲ့နရွက်ကိုဓာတ်နဲ့ခုတ်လိုက်တာကိုတောင်ဓာတ်ကိုပြန်သိမ်းခိုင်းပြီးဓာတ်ကိုဆွဲကင်တဲ့သူဟာဓာတ်အဖြစ်တည်ကြည်ပြည့်စည်ရလိမ့်မယ်လို့ပြောပြီးဒီလိုသူ့ကိုဖမ်းဆီးတဲ့အခါဘာမှပြန်ခုခံခြင်းမပြုလုပ်ရခြင်းဟာစံစာတော်မှပရောဖက်တွေဟောထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ဆိုတာဖြစ်တယ်။စံစာပေါ်ပြတဲ့အတိုင်းပြည့်စုံစေတာဖြစ်တယ်ကလေးတို့ရေ။ယူရာရှကာယုဟာသူ့ထင်တာတမျိုးဖြစ်လာတာတမျိုးတွေ့တော့သူ့သခင်ယေရှုအတွက်စိတ်ထိခိုက်ခဲ့တယ်။သူဟာနောင်တရလို့စိတ်ထိခိုက်တာမဟုတ်ဘဲသူ့လှုပ်ရကြောင်ကြောက်ရွံ့တုန်လှုပ်သွားခဲ့တဲ့။ဒါကြောင့်သူ့ကိုယ်သူကြိုးဆွဲချပြီးတေပွဲဝင်သွားခဲ့တယ်ကွယ်။သူ့ရဲ့လှုပ်ရဟာမှားယွင်းတဲ့လှုပ်ရတစ်ခုဖြစ်တာပေါ့ကွယ်။ကလေးတို့လည်းမှားယွင်းတဲ့လှုပ်ရတွေကိုမလုပ်မိအောင်တတိရှိကြပါစေကွယ်။ကလေးတို့ကိုဖျားသိမ်းကောင်းကြည့်ပေးပါစေ
။ဗုဒ္ဓရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြ။တဘာဝတရား၏ဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်။တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ် ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။သောတာရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ